ချင်းပြည်နယ်ဟာခမြို့မှာဆရာနာရှင်စန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့ချင်းလန်ဒီဖ ens force အဖွဲ့နဲ့စစ်ကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေကြောင့်မေလ၄ရက်နေ့ညပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။အဲဒီပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဟာခဒေသခံ၃ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကို VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟာခမျိုးအင်းဝပိုင်ရှိမှရှိတဲ့စစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတစ်ခုကိုချင်းပြည်တုကာဝေးရေးဖွဲ့ကနေမေလ၄ရက်နေ့ညပိုင်းမှာတိုက်ခတ်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်။ဟုတ်ကဲ့မင်းညာရှိနိုင်ခွေးလောက်မှာဘောတော့အင်းဝပိုင်ရှိအင်းနာမှာစစ်တပ်ပုံတွေအခြေချထားတဲ့တပ်ကန်ချက်ခွင့်ကြီးရဲ့လုံခြုံရေးကိတ်ပေါ့အဲ့မှာနေရောက်ရှိရဆိုတော့အဲ့ဒီကျွန်တော်တို့ဖွဲ့သားတွေတော့တွားပြစ်တယ်တယောက်ကပြေးချင်းတယ်တယောက်ကဒဏ်ရာရတယ
်ဒီပြစ်ခတ်တိုက်ခိုက်မှုပြီးတိုက်ပွဲဖြစ်ပွားတဲ့နေရာဤမှာနေထိုင်တဲ့ဟာခါဒေတာခံ၃ဦးကိုစစ်ကောင်စီတပ်ကဒီမနေ့မှဖမ်းဆီးခေါ်ဆောင်သွားတယ်လို့မြုပ်ခန့်သူကပြောပါတယ
်အမေကတော့ကျွန်တော်ဒီ CDF ကကင်းစခန်းတစ်ခုဝင်ဖြစ်တာပေါ့နော်ဒီနေ့မနေ့မှာအဲဒီ၃ယောက်တို့ဒီအဲအင်းဝပိုင်နောက်မှာရှိရဲ့ဒီအိမ်တိုင်းကိုတို့မနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးမင်းများဆရာရှိတယ်ဆိုဖမ်းခေါ်သွားရှိရဲ့စခန်းကမနေ့ရှင်းနိုင်ခွဲလောက်ကတော့မင်းကလေးနှစ်ယောက်နဲ့ရောက်ကြလို့ကြပေါ့နော်အင်ရှင်တယောက်နဲ့အင်ဟားညီမနှစ်ယောက်ပေါ့ခုချိန်ကြည့်ကြပြန်ပြုတ်ပြေပေါ့နော
်ဒါအပြင်ဟာကားမျိုးနဲ့သံတလန်မျိုးကြားမှာလဲမင်းညနေပိုင်းမှာချင်းပြည်တုကာကွယ်ရေးဖွဲ့ကနေစစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်ဟာကားနဲ့သံတလန်ကြားဆိုသံတလန်နဲ့ညီရောညီအဲ့ဒီညီရတဲ့နေရာမှာပဲဒီတော့မှာချင်းလက်ပြီးတော့အဲ့ဒီဖွဲ့သူတို့ကအင်ဟားနေနဲ့၆ယောက်အဲ့လိုပူဆံနေတဲ့သူတွေကသူကျွန်တော်တို့တွားပြစ်တာဒီလိုမြောက်ကတိုင်ညာရတယ်အချက်ဆုံးတော့မရှိဘူးစစ်ကောင်စီက
ဟာကမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဇဏပြတပိတ်ပေါက်စင်တွင်ဖမ်းဆီးခံထားရတဲ့သူတွေအလုံးကိုမေလ၂ရက်နေ့ညနေ၄နာရီနောက်ဆုံးထားပြီးပြန်လွှတ်မပေးရင်စစ်စင်ရေးတိုက်ခိုက်မှုတွေလုပ်သွားမယ်လို့ CDF ဖွဲ့ကကြေညာထားရမှာအဖမ်းဆီးခံလူငယ်တွေကိုလွှတ်ပေးတာမရှိတဲ့အတွက်ဟာကမျိုးမှာပြစ်ခတ်မှုတွေဖြစ်ပွားလာနေတာပါဖမ်းဆီးသူတွေမလို့မချင်းစစ်ရေးဆက်လက်လှုပ်ရှားသွားမယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်မရှိသေးဘူး60တော်ဒီနေ့လေ3ရောက်ထပ်ဖမ်းတယ်ဆိုတော့ဒီလိုမျိုးရဲ့အက်လုပ်တွေကျွန်တော်တို့ထပ်မှန်ပြီးတော့ဒီလိုမျိုးတန်တက်ကြည့်နေမှာမဟုတ
်ပြီးခဲ့တဲ့မေလ2ရက်နေ့ကစပြီး4ရက်နေ့ထိဟာကာမြို့တွင်စစ်ကောင်စီတပ်ဖွဲ့ရဲ့ကင်းစခန်းကို CDF တပ်ဖွဲ့တွေကနေ3ရက်ဆက်တိုက်ခိုက်နေခဲ့တာပါဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီတပ်ဖွဲ့က9ယောက်ကြဆုံးပြီးအများပြားဒဏ်ရာရတယ်လို့ CDF တပ်ဖွဲ့တွေကလည်းသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ချင်းပြည်နယ်မင်းတပ်နဲ့ဟာကာမြို့တွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်မှောက်မှုအပေါ်မှာလုံခြုံရေးတပ်ဖွဲ့ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံတော်လှန်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ။